Israel နဲ့ Hamas လေးရက်ကြာပြစ်ခတ်ရစေးရေးအစီအစဉ်ဒီကနေ့နောက်ဆုံးနေ့ရောက်လာချိန်မှာပဲ Israel က Palestine အကျဉ်းသားတွေကိုထတ်လွတ်ပေးပြီးအပြန်အလှန်အနေနဲ့ Hamas တွေဘက်ကတရားခံတွေထတ်လွတ်ပေးဖို့မျှော်လင့်နေကြသလိုအပြစ်ခတ်ရစေးရေးတပ်တန်းထတ်တိုးဖို့ကိုလည်းဖိအားပေးနေကြပါတယ်။အပြစ်ခတ်ရစေးရေးတပ်တန်းထုတ်ဖို့ Hamas တွေကအရေးအယံပြထားသလို Israel ဝန်ကြီးချုပ် Benjamin Netanyahu ကလည်းအပြစ်ခတ်ရစေးရေးတပ်တန်းထုတ်မဲ့ခီးစဉ်ကိုကြိုဆိုကြောင်းနဲ့တနေ့ကိုတရားခံ၁၀ရောက်တိုးပြီးပြန်လွှတ်ဖို့ကိုလည်းတောင်းဆိုထားပါတယ်။ Israel နဲ့ Hamas စစ်ပွဲ၆ပတ်ကြာပြီးတဲ့နောက်ကနဦးသဘောတူညီချက်တွေအရ Hamas အဖွဲ့ကလည်းစုစုပေါင်းတရားခံအယောက်90ကိုလွှတ်ပေးခဲ့တယ်လို့ Israel ကလည်း Palestine အကျဉ်းသား150ကိုလွှတ်ပေးခဲ့ပြီးတိုက်ပွဲတွေခိတ္တရက်ခဲ့တာပါ။ကုလသမဂ္ဂကတော့ Israel နိုင်ငံသား39ဦး Palestine 118ဦးနဲ့နိုင်ငံသား19ဦးတို့ကိုလွှတ်ပေးခဲ့တယ်လို့တနင်္ဂနွေနေ့နောက်ပိုင်းကပြောပါရယ်။အပြစ်ခတ်ရစေးရေးတက်တန်းတိုးဖို့အတွက် American, Egypt နဲ့ Qatar တို့ကဥဆောင်ပြီးတော့စော်ဩနေကြတာပါ။American သမ္မတဂျိုးဘိုင်ဒန်ကဂါဇာကမ်းမြောင်ဒေသကလိုအပ်နေတဲ့သူတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးစခန်းတွေမှာအကူအညီတွေထပ်တိုးလာတာကိုဆက်လက်မြင်တွေ့နိုင်မှုကကျွန်တော်တို့ရဲ့ရည်မှန်းချက်ပါလို့သတင်းတောက်တွေကိုတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ဒါအပြင်သမ္မတဂျိုးဘိုင်ဒန်ဟာဒဇာကန်လွတ်မြောက်ရေးအတွက် Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့တနင်္ဂနွေနေ့ကဖုန်းခေါ်ဆိုဆွေးနွေးခဲ့ကြတယ်လို့အင်ပြူရောရဲ့ကြေညာချက်မှာဖော်ပြထားသလိုဂါဇာကမ်းမြောင်ဒေသမှာနောက်ထပ်လူသားချင်းစာနာတဲ့အကူအညီတွေထပ်တိုးပေးဖို့လိုအပ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။